မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့အမြန်ဆုံးတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပြီးတော့ကင်ဂျွန်အန်ဟာတိတ်ကိုပွင့်လင်းတိတ်ခါရှိသူဖြစ်တယ်လို့ချီးကျူးခဲ့ပါတယ်။မြောက်ကိုရီးယားဘက်ကတွေ့ဆုံပွဲအမြန်ဆုံးလုပ်ချင်တယ်ဆိုတာအမေရိကန်ကိုတိုက်ရိုက်ပြောခဲ့တယ်လို့ပြင်သစ်သမ္မတအမနီယယ်မက်ခရွန်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ပြောခဲ့တာပါ။ဒါဟာကမ္ဘာကြီးအတွက်အင်မတန်ကောင်းတဲ့ကိစ္စဖြစ်တယ်လို့လည်းဆိုပါတယ်။ညှိနှိုင်းမှုတွေအဆင်မပြေရင်ဆွေးနွေးပွဲကနေထွက်သွားမှာဖြစ်ပေမဲ့အင်မတန်ကောင်းမွန်တဲ့ရလဒ်ရအောင်လုပ်ဖို့အခွင့်အလမ်းရှိတယ်ဆိုတာကိုသမ္မတထရမ့်ကအလေးအနက်ပြောပါတယ်။ထရမ့်နဲ့ကင်ဂျွန်အန်တို့ရဲ့ဆွေးနွေးပွဲအဓိကရည်ရွယ်ချက်ကနျူကလ িয়ার ကင်းစင်ပပျောက်ရေးဖြစ်တယ်လို့အင်ဗျူတော်ကပြောပါတယ်။နျူကလ িয়ার လုံးဝကင်းစင်ပပျောက်ရေးအတွက်ခိုင်မာတဲ့ဆောင်ရွက်ချက်တွေမလုပ်တသေး၍မြောက်ကိုရီးယားအစိုးရအပေါ်အမေရိကန်ကအပြင်းထန်ဆုံးဖိအားပေးသွားမှာဖြစ်ပြီးတော့အရေးယူတန်းခတ်မှုတွေကိုဆက်လုပ်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။